ဂျပန်နိုင်ငံဟီရိုရှိမားမြို့ခံစားခဲ့ရတာမျိုးနောက်တစ်ချိန်ထပ်မဖြစ်အောင်တားဆီးဖို့တကမ္ဘာလုံးမှာတာဝန်ရှိတယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကပြောလိုက်ပါတယ်။လွန်ခဲ့တဲ့2020ကဟီရိုရှိမားမြို့ကိုအနုမြူဘုံးနဲ့တိုက်ခိုက်ခဲ့တာမှာသေဆုံးသွားသူတွေကိုအမှတ်ရကုန်ပြည်နဲ့သမ္မတဘရက်ဘားမားကအဲလိုပြောသွားတာ
ပါ။ We stand here in the middle of this city and force ourselves to imagine the moment the bomb fell.
ဒီမျိုးလည်းမှာကျွန်တော်တို့ရက်ပြီးဘုံကျလာတဲ့အခိုက်အတန့်ကိုစိတ်ကူးအတွေ့အကြုံမြင်အောင်ကြည့်ကြပါလေ။သူတို့မြင်ရတာဘာမှန်းသေချာမသိပဲဇဝေဇဝါဖြစ်နေတဲ့ကလေးငယ်တွေရဲ့ကြောက်ရွံ့ထိတ်လန့်စိတ်ကိုခံစားကြည့်ကြပါလေ။ဒိတ်စိတ်တဲ့ငိုကြွေးတံကိုကျွန်တော်တို့နားထောင်ပါလေ။အဲ့ဒီဆိုးရွားတဲ့စစ်ပွဲမှာအဲ့ဒီမတိုင်ခင်စစ်ပွဲတွေမှာအဲ့ဒီနောက်ပိုင်းစစ်ပွဲတွေမှာတည်ဆုံသွားတဲ့အပြစ်မိမဲ့သူတွေကိုကျွန်တော်တို့အောက်မေ့သတိရကြပါလေလို့ဟီရိုရှိမားအမှတ်တရငင်းချမ်းရင်ပန်းချံမှာဒီကနေ့သမ္မတဥပမာကပြောသွားတာပါ။အမေရိကန်ပန်းချံကိုသမ္မတဥပမာနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေလိုနှစ်ယောက်ပတူဖြတ်လျှောက်ပြီးတော့တမိုင်းမှတ်တမ်းတင်ကြပါတယ်။ဒုတိယကမ္ဘာစစ်အဆုံးသတ်ခံသည့်ဂျပန်တွေအတွင်း1945ခုနှစ်ဩဂုတ်လ6ရက်နေ့မှာအမေရိကန်စစ်လေယာဉ်ဒဇင်းကကမ္ဘာပထမဆုံးအနုမြူဘုံးကိုဟီရိုရှိမားမြို့မှာတည်ချခဲ့တာပါ။အဲဒီတိုက်ခိုက်မှုကြောင့်လူထောင်ပေါင်းများစွာသေဆုံးပြီးနောက်ထပ်မျိုးဆက်ပေါင်းများစွာရေဒီယိုတပ်သက်တိအစိတ်တင်နေရပါတယ်။သမ္မတဥပမာဟာလက်ရှိသမ္မတတူအနေနဲ့ဟီရိုရှိမားမြို့ကိုသွားတဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ပါတယ်။